'cause it only serves to make me more determined to achieve my final goal.
For America, this is one of those make or break elections. It really is in your hands. And I hope you will think about how you will feel the day after the election, on November the 9th. Are we going forward together, or are we going to be pulled backwards by someone who wants to bully us?
ဒီကံပြည်တော်စုတွေဒီရွေးကောက်ပွဲဟာတည်မြေကြီးရှင်ရွှေတိအခြေအနေကိုရောက်စေမှာပါ။ဒါကြောင့်ရွေးကောက်ပွဲကျင်းပအပြီးနောက်တည့်ရဲ့နိုဝင်ဘာ9ရက်မှာဘယ်လိုခံစားကြမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်။အတူတကွလက်တွဲပြီးရှေ့ကိုရှောက်လှမလားနောက်ဆိုဘိုးကျအနိုင်ကျင့်တဲ့လူနဲ့လက်တွဲပြီးနောက်ကိုပြန်ဆုတ်မလားလို့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကဖလော်ရီဒါပြည်နယ်ဒေးတ်စီတီမှာအင်္ဂါနေ့ကမက်ဆွေလှုပ်ရှားစဉ်အခုလိုပြောကြားသွားတာဖြစ်ပါတယ်။အလားတူပါပဲသူပြိုင်ဘက်ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းပုံထုနေ့ကဖလော်ရီဒါမှာပဲမက်ဆွေလှုပ်ရှားစဉ်နောက်အင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲမှာသူအနိုင်ရဖို့
And now, next Tuesday, we will have one last glorious surprise for the pundits, the politicians, and the special interests.
Now, in our name, we will have one last glorious surprise for the pundits, the politicians, and the special interests.
လောစီမှာတော့ဒီမိုကရက်သမ္မတလောင်းကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းထရမ့်တို့အနေနဲ့နိုဗ ెంబ ာ3ရက်ကကောက်ခံတဲ့စစ်တမ်းတွေမှာတော့အကျိနဲ့ရှင်ပြန်ရမယ်ဝစ်စကွန်ဆင်ပြည်နယ်မှာကလင်တန်က600ခန့်နှုန်းပင်ဆယ်ဗေးနီးယားမှာ400ခန့်နှုန်းအသာရနေပြီးဖလော်ရီဒါနဲ့မြောက်ကယ်ရိုလိုင်းနားတို့မှာထရမ့်နဲ့တိတ်မကွာပဲရှိနေပါတယ်ကလိုရာဒိုပြည်နယ်မှာတော့နှစ်ဖက်တို့တိုက်နေပြီးနယူးဟမ်ရှယ်မှာတော့ထရမ့်ကကပ်ပြီးအနိုင်ရနေတာဖြစ်ပါတယ်ခုလိုသမရလောင်းနှစ်ဦးတို့အကျိနဲ့မဲဆွဲလှုပ်ရှားနေကြပြီးဘယ်သူနိုင်မလဲဆိုတာကိုခမညခဲ့နေတဲ့ဒီရွေးကောက်ပွဲကြီးမှာအမေရိကန်နိုင်ငံသားမြန်မာအမျိုးသမီးတွေကရောဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲမေရီလန်ပြည်နယ်ဟာဂျိုတင်မဲပေးနိုင်တဲ့38ပြည်နယ်ထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဂျိုတင်မဲပေးဖို့စီစဉ်ထားတဲ့ဒေါခင်မာယီအနေနဲ့ဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲ
ကျမဆုံးဖြတ်ချက်ချတာတော့အခုကျမတို့ American the President Candidate တယောက်ရှိတယ်ပေါ့နော် Mr. Trump နဲ့ Mrs. Hillary တို့လင်းချင်တို့ရှိတဲ့အခါမှာသူတို့ရဲ့ campaign တွေသူတို့ rally တွေသူတို့ရဲ့ debate တွေကိုကျမတို့နားထောင်ပါလေလေ့လာခဲ့ပါလေကျမလည်းလေ့လာတဲ့အခါကျတော့ကျမနောက်ဆုံးမှာကျမ Hillary Miss Clinton ကိုပဲကျမပေးဖို့ဆုံးဖြတ်ပါတယ်ဘာဖို့ဆုံးဖြတ်တယ်ဆိုတော့ကျမလည်းအမျိုးသမီးတယောက်ဖြစ်ပါတယ်အမျိုးသမီးဘက်ကသူအမြင်နေတဲ့အမျိုးသမီးpresident ရဖြစ်မယ်ဆိုတာကျွန်မယုံကြည်တယ်။နောက်မိသားစုကလေးတွေနဲ့နောက်ကျောင်း education တက္ကသိုလ်သွားမဲ့ကလေးတွေရဲ့ education သူလုပ်ပေးမယ်ဆိုတာကျွန်မယုံကြည်တယ်။ဒါကြောင့်မို့သူ့ကိုကျွန်မ vote လုပ်ဖို့ကျွန်မဆုံးဖြတ်ပါတယ်။ Mr. Trump မှာတော့အခုကျွန်မဒီဟိုဒီနေမှာနားထောင်ရတဲ့ဘက်မှာတော့သူ့ကိုကျွန်မသဘောမကျတာအများကြီးရှိပါတယ်။သူတတိယဖြစ်အောင်ဒီတိုင်းပြည်ကိုလူတွေကထင်တာတတိယဖြစ်အောင်လုပ်နိုင်တယ်ပေါ့နော်။ဒါပေမဲ့တတိယဖြစ်အောင်ဒီခုနကတော့မဖြစ်သေးဘူး။သူမှနိုင်ငံရေးဟာဖြစ်လို့တော့နားနေမယ်လည်းမသိဘူး။နောက်တစ်ခုမင်းကတော့အမျိုးသမီးတွေသူကအရနှိမ့်နဲ့ပုံကတယောက်ဖြစ်နေတဲ့အတွက်ကြောင့်ကျမသူ့ကိုတော့မဲပေးဖို့ဆုံးဖြတ်ပါဦး။ကျမ Hillary ကိုပဲပေးမှာပါ
။ Hillary ကိုမဲပေးတယ်ဆိုတာအမျိုးသမီးဖြစ်လို့လား။နောက်ဆိုလို့ရှိရင်သူကနောက်တမဲ့သမ္မတဖြစ်ပေါ့နော်။အရေးချင်းပြည့်မီလို့မဲပေးတာလားပေါ့နော်။သူတန်နိုင်ခဲ့ရင်ပေါ့နော်
။ Okay.
သူကသူအမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ပါလေ
ကျမလေးလာတဲ့အတွက် Hillary ကဒီမှာအရေးချင်းပြည်စုံတဲ့ပုံကတူဖြစ်တယ်လို့ကျမယုံကြည်တယ်။သူကလုတ်တက်ကိုင်းတက်ကလည်းသူမှအများကြီးရှိသွား First Lady လည်းလုတ်ခဲ့တယ်။နိုင်ငံရေးနဲ့ပတ်သက်သူနိုင်ငံကြောင်းကိုအကျိုးရဆောင်ခဲ့တယ်။နောက် Secretary State နဲ့မှလည်းလုတ်ခဲ့တယ်။အဲ့ဒါတွေရဲ့အရေးချင်းရှိတော့သူဟာပို့ပြီးတော့တိုင်းပြည်ကို Trump နဲ့ပို့ပြီးတော့အုပ်ချုပ်ဖို့နားလည်လိမ့်မယ်ထင်လို့ကျမရွေးချယ်တာပါ
။ဒါမဲ့လို့လေတစ်ဖက်မှာပေါ့နော်အခု Trump ကော Hillary Clinton ရောပေါ့နော်
အဲ့တော့မ
ှဝေဖန်စရာရှိလာခဲ့တယ်။နှစ်ယောက်စလုံးကလည်းအပြစ်ကင်းတဲ့လူတွေမဟုတ်ကြတဲ့အခါကျတော့ခေါင်းဆောင်မှုမှာပေါ့နော်ဘယ်လိုအလေးထားပြီးတော့ရွေးချယ်ခဲ့
။ Hillary မှာလည်းအပြစ်ရှိပါတယ်။ကျမတို့သိနားမလဲပေါ့။အီးမေးလ်ကိစ္စတွေဘာတွေညာတွေကျမလည်းမတီးတော့နားမလဲပေါ့။သူတို့ပြောနေကြတာပဲလေ။နောက်ဟိုဘက်က Trump ကြတော့လေ Trump အပြစ်ကတော့အများအပြင်းကတော့အဲ့ သူ့ရဲ့ attitude သူ့ရဲ့ personal ကိုကျွန်မတခုမှမကြိုက်တာတခုရှိတယ်။သမနာဖြစ်မဲ့လူကဒီလိုပြောတာဆိုတာဒါတွေကမဟုတ်သေးဘူးလို့ကျွန်မအဲ့လိုမျိုးထင်သူ့ရဲ့ဒီ politics ကိုတင်းတော့ကျွန်မသိမသိဘူး။နောက်မိမတွေကိုသူနှိမ်နေသူတင်းမင်းအရေးချင်းတော့ရှိတာကျွန်မမပြောတတ်ဘူးလေ။ဒါမှကျွန်မကြိုက်တာတော့ Hillary ပဲပြောဆုံးဖြတ်ပါတယ်နော်။ Hillary Clinton နဲ့တက်ချင်တော့ကျွန်မတို့နိုင်ငံပိုကြီးတဲ့ပိုပြီးတော့ကောင်းမယ်လို့ကျွန်မချင်တယ်ပိုပြီးကောင်းသူအခုညီပဲပေးပေးပါပဲပေးပေးဖြစ်ပေါ့လေဒီ Trump ဆိုကျွန်မတို့ဗမာပြည်အောင်ပြမှာတော့မဟုတ်ဘူးတ Trump မှာတော့ Hillary ကတော့ကိုယ်တိုင်းပြည်မှာတော့သူရင်းကြီးတယ်ဗမာပြည်ကြောင်းသူတို့သိတယ်ဒီနှစ်ကတော့အဲ့ကျွန်မတို့စဉ်းစားပြီးကျွန်မအခုပေးတာပါ Hillary ပဲလို့ကျွန်မတော့ဆုံးဖြတ်ချက်ပေးပြီးတော့ပေးခဲ့မှာပ
ါ Pennsylvania ပြည်နယ်ကတော့ Swing States လို့ခေါ်တဲ့ဘယ်သူအနိုင်ရမယ်ဆိုတာကိုအပြတ်မပြောနိုင်တဲ့ပြည်နယ်ထဲမှာတခုအပါအဝင်ဖြစ်ပါတယ်ပြည်နယ်မှာနေထိုင်သူဒေါ်ဖြူဖြူကရောဘဲသူကိုမဲပေးဖို့ဆုံးဖြတ်ထားပါတယ
်ဒီမှာနေနေရတော့လေငိုရဲရလဲဒီမိုကရက်တစ်ဟိုဝဲမဲပေးမယ်ဆိုပြီးမှတ်ပုံတင်ထားတယ်လေ register democrat ဖြစ်တဲ့အတွက်ကြောင့်ကျွန်မဒီခုနာမည် November 8ကိုတော့ကျွန်မ Hillary Clinton ကိုပေးဖို့ရွေးထားပါတယ်ကျွန်တော်တို့က Hillary Clinton ရဲ့ policy တွေကဘာတွေလဲဆိုတော့ကျွန်တော်ကသိနေတယ် Donald Trump ဟာပြင်းပြင်းပြင်းပြင်းမသိတဲ့အတွက်ကြောင့်เนาะအဲ့ဒါကြောင့်ကျွန်မ Donald Trump တော့ပေးဖို့စိတ်ထဲမှာမရှိဘူး Hillary Clinton တော့ပေးဖို့ပဲစိတ်ရှိရသူကဒီနော်တရားထက်မြက်တဲ့နိုင်ငံရေးကိစ္စတွေမှာလည်းသူကဟုတ်ဒီနေရာကအကြောင်းသူဘောရတယ်ကနော်သူအိမ်အောင်ကြဂဗာနာကရောနော်နောက်ပြီးဆုံးသူသမရကရောနောက်ပြီးဆုံးသူကိုယ်တိုင်စီနီတာဖြစ်တယ်နောက်ပြီးဆုံးသူနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အထိသူကတကယ်လက်တော်လက်တော်တယ်ရင်းတော့ကသူနဲ့ရှင်းအချိန်နဲ့ရှင်းပြန်ခဲ့တယ်သမရဘာမှကိုယ်တိုင်ပြောတယ်အရန်ကိုသေးစိတ်တည်တယ်ဘာတိဆမ်ဆိုသေးစိတ်တည်တယ် policy သေးစိတ်တည်တယ်သူကအချိန်နဲ့ကိုအနိုင်ယူရတယ်သူနဲ့နိုင်မှုတကူအချိန်နဲ့လွတ်ခဲ့ရတယ်ဆိုဖြစ်တော့ကျမတို့ကဘာမြင်လဲဆိုတော့လေသူ့ကိုလူတွေက attack လုပ်တာတွေကအခုမှမဟုတ်ဘူးနှစ်20လောက်ကိုရှိပြီနောက်ပြီးသူကလည်းလူပဲလေမမတော့ရှိနေမသေးတော့စီးနော်သူလည်းလူဟာလူပဲပေါ့နော်သူကိုယ်တိုင်လည်းမှားခဲ့တာတွေသူရှိခဲ့တယ်ဒါပေမဲ့သူကမှားခဲ့တာလွတ်ခဲ့တာမှားသူပြောတဲ့ဒီအီးမေးကိစ္စတွေမလုတ်တင်မှုပါညာသူမှားတယ်နောက်စဉ်းစားမျိုးမလုတ်ဖို့သူစဉ်းစားမယ်ဒါပေမဲ့ဒါတွေပဲထပ်ထပ်ပြီးပြောတော့ကျွန်မအခုနောက်ထပ်အီးမေးကိုသူကပြောနေမှာကျွန်မတို့ကကြည့်နေပါသေးလေအမေရိကန်နိုင်ငံရဲ့လုံခြုံရေးအတွက်ဘာညာထိခိုက်တာရှိတယ်တခုဘူးပေါ့နော်ဆိုချစ်ကြည့်တင်ပြီးခါတဲ့ဒေါ်နယ်ထရန့်ပြောလို့ခုံညွန်းတင်ပြီးတော့တရားခံတရားလိုတင်ပြီးလုံနိုင်အောင်ဘာတွေများရှိတယ်လဲအခုတက်ဒီတည်းမပြနိုင်ဘူးမပြနိုင်တော့ကျမတို့အနေနဲ့ဒါကတော့လေသူတို့ပြောနေကြအော်တိုဘာမှာလာတဲ့ surprise the new way ခံယူတယ်လေအဲ့တော့ကျမတို့ကဒါလည်းခုစက်တန်းနေကြောက်တယ်ကျမတို့အိမ်မှာတယ်လီဖုန်းတွေပါလာတယ်ဒီ email လောက်ဖြစ်ပြီးတဲ့နောက်ပိုင်းမှာသူ့ကိုထောက်ခံတဲ့ဟာတွေရော့သွားလားပါလားဆိုတော့ကျမပြန်ကြည့်လိုက်တဲ့အခါကျမတို့ Pennsylvania မှာမတိတ်မလျော့ဘူးလျော့လည်းမလျော့ဘူး still သူ့ကိုလေထောက်ခံတော့မယ်လေ
good lord Hillary Clinton ကလေရွေးကောက်ပွဲနီးလာတဲ့အတူအပြတ်လိုက်ပြီးတော့မဲဆွဲလှုပ်ရှားနေတာပေါ့နော်သူမဲဆွဲလှုပ်ရှားတဲ့နေရာမှာလည်းသူပြောခဲ့တဲ့မိကုံးနေနဲ့တော့ဖြူဖြူကြားလိုက်မှာပါအဲ့ဒီသူပြောတဲ့အချက်ဒီမှာပေါ့နော်ဘေဟာလေးကိုမှတ်တရပေါ့နော်အကြိုက်ဆုံးဖြစ်ပါတယ်နည်းနည်းကိုကလို့ရမှာရှင
်သူကပြောလဲဆိုရင် prepare ဖြစ်ရမယ်ကျမအဲ့ဒါသူသိတဲ့ပေါ့ကြာသမလားလောင်းနေနဲ့နော်ကိုကဝင်းရှင်းပြိုင်မယ်ဆိုရင်ကိုကနော်ကျိုးတင်ပြင်ဆင်မှုတွေအများကြီးရှိထားရမယ်။နော်ဒီ policy နဲ့ပတ်သက်လေကိုယ့်ရဲ့ဥစ္စာတွေလေကိုတင်ပြတန်ရမယ်။ဖြစ်နိုင်ခြေရှိတဲ့ဟာတွေပဲသူပြောတယ်။အဲ့ဒါတွေကျမသဘောကျတယ်နော်။ဒီကလေးတွေနဲ့ပတ်သက်တာတွေလူငယ်တွေနဲ့ပတ်သက်တာတွေနော်ကျမကြီးနဲ့ပတ်သက်တာတွေအဲ့သူပြောတာတွေကျမအဲ့ဒါအရင်သဘောကျတယ
်။လာမယ့်အင်္ဂါနေ့ November 10ရက်နေ့မဲယုံတွေပိတ်ပြီးမှတော့ American သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတရွေးကောက်တင်မြောက်ခံရမလား။မြို့မီရေကိုတချိန်ကနှိမ်ချပြောဆိုခဲ့တဲ့ဂရီဂျွယ်တထေးကြီးဒေါ်နယ်ထရန့်ပဲသမ္မတဖြစ်လာမလားဆိုတာကတော့အမေရိကန်နိုင်ငံသားတွေတမကဒီကဘာလုံးကစောင့်ကြည့်နေတဲ့ရလတစ်ခုဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြို့မီကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
'Cause it only serves to make me more determined.